တရုတ်ကွန်ဖူသိုင်းပညာရှင်ဘရုစ်လီကွဲလွန်သွားတာဒီကနေ့စနေနေ့မှာအနှစ်40ပြည့်သွားပါပြီ။အနှစ်40ပြည့်အောင်နှစ်မေ့ပွဲအဖြစ်နဲ့ဒီဟောင်ကောင်မှာရှိတဲ့ဘရုစ်လီရဲ့ရုပ်ထုရှင်မှာသူ့ရဲ့ပရိသတ်တွေစုဝေးခဲ့ကြပါတယ်။ဘရုစ်လီရဲ့ယာနဲ့ချီနဲ့ပရိသတ်တွေအပြင်ကဘာလျက်ခီးတွေကလည်းအထိတ်မှတ်ပွဲကိုတက်ရောက်ခဲ့ကြပါတယ်။ကွယ်လွန်သွားတာအနှစ်40ပြည့်သွားပြီမဲ့လည်းအခုလိုကဘာတဝန်းကပရိသတ်တွေကဘရုစ်လီကိုချစ်ခင်အားပေးနေကြဆဲဖြစ်တာကိုတွေ့ရလို့ဝမ်းသာဂုဏ်ယူတယ်လို့အောက်မေပွဲကိုတက်ရောက်တဲ့သူ့ရဲ့အမဖီဘီလီကပြောပါတယ်။အမေရိကန်မှာမွေးဖွားပြီးတော့ဟောင်ကောင်မှာကြီးပြင်းတဲ့ဘရုစ်လီဟာကြော်ကြားမှုအထွတ်အထိပ်ကိုရောက်ရှိနေခြင်းအသက်32နှစ်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူနောက်ဆုံးရိုက်ကူးခဲ့တဲ့ရုပ်ရှင်လည်းဖြစ်ကွယ်လွန်သွားပြီးတဲ့နောက်မှာပြသတဲ့ရုပ်ရှင်လည်းဖြစ်တဲ့ Under the Dragon ဆိုတဲ့ရုပ်ရှင်ကဟာကဘာတဝန်းအင်မတန်မှာကြော်ကြားခဲ့ပါတယ်။ Bruce Lee နဲ့ပတ်သက်တဲ့အမှုပညာပြပွဲတွေကိုလည်းဟောင်ကောင်မှာအခုစနေတနေ့ကနေရုံးပိတ်ရက်တွေအတွင်းမှာပြသနေပါတယ်။တရုတ်ကွန်ဖူတိုင်းပညာဟာ Bruce Lee ကြောင့်ကဘာတဝန်းလူစိတ်ဝင်စားမှုပိုပြီးတော့များလာတယ်လို့ဟောင်ကောင်အမွေအနှစ်ပြလိုက်တာဝန်ခံကပြောပါတယ်။Bruce Lee ရဲ့ John Fan Guan Fu တရုတ်တိုင်းပညာသင်ကျောင်းကို American ပြည်ထောင်စု Seattle မြို့မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်ရှင်။